မေရိကန်စစ်တပ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုပြဿနာတွေပို့ပြီးတော့ဆွေးနွေးတဲ့အကြောင်းပင်ကွန်စစ်ထာနာချုပ်ရဲ့အစီရင်ခံစာချက်တစ်စောင်ထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဒီပြဿနာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းမှုယာယီကာဝေးဝန်ကြီးဖက်ထရစ်ရှန်နဟန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီပြဿနာတွေဟာလက်ခံနိုင်စရာမရှိဘူးကျွန်တော်တို့ဟာစီကံကြလှုပ်ဆောင်နေတာမဟုတ်တလို့ကိုကိုကိုဒါမှမဟုတ်အချင်းချင်းကြီးမန်းချက်တွေအတိုင်းလှုပ်ဆောင်နေကြလည်းမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေစီကိုပေါ်တူဂီကရေးသားထားတဲ့ပေးပို့ထားတဲ့ဒီဂျာယီကာကွယ်ရေးဝန်ကြီးရှန်နဟန်ရဲ့အစားထဲမှာဖော်ပြထားတာပါစီရင်ခံစာဟာအမေရိကန်ကြီးတက်ရေးတက်လေတက်နဲ့မရင်းတက်ဖွဲ့တွေအတွင်းစစ်တမ်းကောက်ယူပြီးတော့တနစ်ကိုနှစ်ကြိမ်ပုံမှန်ထုတ်ပြန်တာဖြစ်ပြီးနောက်ဆုံးစီရင်ခံစာအတစ်ကတော့2018ခုနှစ်အတွက်ဖြစ်ပါလေစစ်တဲအဲ့ဒီနှစ်အတွက်စစ်တမ်းကောက်ယူမှုအရမိမိုင်းဆိုင်ရာစော်ကားမှုပေါင်း2500လောက်ရှိခဲ့တယ်လို့ဆိုပါတယ်ဒီအတွက်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကထက်ဆောင်ရရှိရင်40ရာခိုင်နှုန်းတိုးလာတာပါအလိုမတူပဲလင်မိုင်းဆိုင်ရာနောက်ဆက်မှုတွေအရမကျင့်မှုကြိုးပမ်းမှုကင်တွယ်မှုတွေဖြစ်ပွားခဲ့တာဟာ2016ခုနှစ်တွင်14000လောက်ပဲရှိခဲ့ပါတယ်အသက်18နှစ်ကနေပြီးတော့24နှစ်အကြာရှိတဲ့အမေရိကန်စစ်တပ်အတွင်းကအမျိုးသမီးတွေဟာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားနှောက်ယှက်မှုတွေမှာအများဆုံးကြုံခဲ့ရတယ်လို့စစ်တမ်းကောက်ယူချက်တွေအရသိရကြောင်းအမေရိကန်စစ်တမ်းသားတို့ရဲ့အစီအခံစာတစ်ထဲမှာဖော်ပြထားပါတယ်။လိမ်မိုင်းဆိုင်ရာစော်ကားခံရမှုအနည်းဆုံးရှိတာကတော့အမေရိကန်၄သက်ပါ။၄ရာခိုင်နှုန်းပဲရှိပါတယ်။2018ခုနှစ်တွင်အမျိုးသားတွေအနေနဲ့စစ်တပ်တွင်မှာလိမ်မိုင်းဆိုင်ရာစော်ကားခံရတာဟာ၁ရာခိုင်နှုန်းတော့မရှိပါဘူးခင်ဗျာ။